မြန်မာနိုင်ငံတော်တာဝန်ခံယုံပြည်တော်ရှုဝန်ကြီးကျော်ပြတ်စင်ဟာဩဂုတ်လ28ရက်အင်္ဂါနေ့ကတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံချိုင်းဝန်ကြီးဝန်ရည်နဲ့တရုတ်နိုင်ငံဘေကျင်းမှာတွေ့ဆုံခဲ့ပြီးနေဆက်တီတာအတင်းအီလင်းနဲ့ပူးပေါင်းဆောင်ရွက်ပါဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအတွက်ကြိုးပမ်းမှုကိုတရုတ်ကထောက်ခံအားပေးနေမှာဖြစ်ကြောင်းနဲ့မြန်မာတရုတ်နိုင်ငံကြားကုန်သွယ်မှုအချက်အချာဖြစ်တဲ့မူဆယ်ချင်းရွှေဟော်နေဆက်ကိတဝိုင်မြန်မာတက်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့သုံးဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေရတဲ့ပတ်သက်ပြီးနေဆက်ဒေသတင်းနေအီချန်အောင်မြန်မာဘက်ကကြိုးစားတယ်လို့ညွှန်လင့်ထားကြောင်းတရုတ်နိုင်ငံကြားဝန်ကြီးကပြောဆိုခဲ့တာပါတိုက်ပွဲတွေဖြစ်ပွားနေတော့ဩဂုတ်လ19ရက်နေ့ကစပြီးနိုင်ငံခြားကုန်သွယ်ရေးဟာနေ့စဉ်7ဘီလီယံနဲ့ချီပြီးဆုံးရှုံးနေတယ်လို့ကုန်သွယ်ဥက္ကဋ္ဌဌာနကလည်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကြားဝန်ကြီးကရိုဟင်ဂျာရဲ့နေရာပြောင်းရေးအတွက်မြန်မာစိုးရိမ်ချုပ်ပန်းမှုကိုအားပေးကြောင်းနဲ့ရခိုင်ပြည်နယ်အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဒီပြဿနာကိုနိုင်ငံရေးအသုံးချမှုကိုလက်မခံကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြပါတယ်။မြန်မာဘက်ကလည်းတရုတ်ရဲ့ကာလတာရှိကူညီပံ့ပိုးမှုတွေကျေးဇူးတင်ကြောင်းနဲ့ရခိုင်ပြည်နယ်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့တယ်လို့အတိုင်းနိုင်ငံရုံးကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဦးကျော်တက်ဆွေရဲ့တရုတ်နိုင်ငံနဲ့ရက်တာချီးစဉ်အတွင်းတရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံခြားရေးဌာနဝန်ကြီးဆောင်တောင်းနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပြီးမကြာမီကြောက်တော့မယ်တရုတ်မြန်မာတန်တမာဆက်ဆံရေး80ပြည့်နှစ်ပတ်လည်အချိန်တွင်နိုင်ငံခြားကဏ္ဍအလုံးမှာပူးပေါင်းဆောင်ရွက်လို့ဆန္ဒရှိကြောင်းနှစ်ဖက်စလုံးကထုတ်ပေါ်ပြောဆိုခဲ့တယ်လို့ဖော်ပြပါတယ်။မြန်မာတရုတ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းတဲ့တရုတ်အစိုးရရဲ့ကမ္ဘာလမ်းစီမံကိန်းအကောင်ထည်ချုပ်ဖော်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေကိုတိုးမြှင့်လှုံ့ဆော်မှုဆွေးနွေးခဲ့ကြတယ်လို့လည်းအတိုင်းနိုင်ငံရုံးကြေညာချက်မှာဖော်ပြထားတာပါ။